မြမွေဖုန်းတလုံးနဲ့ဘာတွေများလှုပ်ရှုပ်နေတာရောမြောက
် Snapchat နေတာလေကိုသားညုံရဲ့ဘာအကြောင်းတွေလူပြောများနေလဲဆိုတာကိုမသိလိုက်ဖဲခင်းနောက်ကြသွားမှာစိုးလို့လေ
Oh Snapchat Discover လုံးနေတာဗောလေဒါဆိုရင်လဲကြည့်ကြည့်တော့ကြရင်အလိုလိုပျောက်သွားလို့ခင်မမိလိုက်ပဲနေအောင်မယ
်ဟုတ်ပါအခုခေတ်ကခေတ်စားတဲ့ဟာတွေကပြောင်းပြောင်းသွားတာမြန်လုံးလို့အမိလိုက်နေရတယ်အခုလဲကြည့်လေဒီအမေရိကန်လူငယ်တွေကြားမှာTwitter တို့ Instagram တို့ထက်ကိုဓာတ်ပုံ message ပို့တဲ့ Snapchat ဆိုတဲ့ application ကအသုံးများနေပြန်တယ်။လက်ရှိရှိနေတဲ့တခြား message ပို့တဲ့ app တွေထက်ကိုကိုယ့်ရဲ့လက်ကင်ဖုန်းနဲ့ဓာတ်ပုံကိုချက်ချင်းရိုက်ဓာတ်ပုံအကြောင်းပေါ်လွင်စေတဲ့စာတို့လေးကိုဓာတ်ပုံပေါ်မှာရေးပြီးတော့ချက်ချင်းပို့နိုင်တော့ Snapchat ကိုသုံးတာ trend ဖြစ်နေကြတယ်လေ
။ပို့ထူတာကအဲ့ဒီပို့လိုက်တဲ့ဓာတ်ပုံကသတ်မှတ်ထားတဲ့အချိန်တွင်းမှာပဲလူလူပျောက်သွားတော့တငယ်ချင်းတွေချင်းချင်းကြမှာပြောင်ပြောင်နှောက်နှောက်မြုပ်ကြပြီးတော့ရိုက်ထားတဲ့ပုံတွေတခြားကိုပြန့်သွားမှာတိတ်ဆိုးရင်စရာမရှိဘူးမဟုတ်လားဗျ။
ကိုကဓာတ်ပုံ message ပို့ရမယ်ဆိုလို့ရှိရင်ပို့တဲ့သူကိုဘလောက်ကြာကြာမြင်စေချင်တယ်လဲဆိုတာရွေးရတာတစ်စက္ကန့်ကနေပြီးတော့10စက္ကန့်အတွင်းမှာရွေးနိုင်တယ်။ဥပမာ3စက္ကန့်လို့ရွေးလိုက်လို့ရှိရင်အဲ့ဓာတ်ပုံချိနေတဲ့3စက္ကန့်အတွင်းမှာပဲအလိုလိုပျောက်သွားမှာ။အဲ့ဒါကတော့ကိုကလူရွေးပြီးတော့ပို့တဲ့ဓာတ်ပုံ message မျိုးကိုပြောတာနော်။ကိုဘယ်ရောက်နေလဲ၊ဘယ်သွားနေလဲဆိုတာကိုဓာတ်ပုံတွေ video တိုလေးတွေလုပ်ပြီးတော့ Snapchat ထဲမှာရှိနေတဲ့တငယ်ချင်းတိုင်းကိုမြင်အောင်တင်ပေးနိုင်တဲ့Snapchat story လိုမျိုးကတော့24နာရီခန့်နဲ့24နာရီပြည့်ရင်တော့အဲ့ဒီ post ကလည်းအလိုလိုပျောက်သွားမှာပဲ
ကိုပိုင်လူလက်ခုနေခဏခဏချူပေါက်ခံရတဲ့ခင်မအချင်းအကန့်အသတ်တွင်းမှာကိုပို့တဲ့ message တွေကအလိုလိုပျောက်သွားတာကိုသုံးတဲ့သူတွေကသဘောကျနေကြတာဗျအခုဆိုလူငယ်တွေက Facebook တို့ Twitter တို့ကိုစိတ်ဝင်စားကြတော့ပဲနဲ့ဒီ Snapchat ကိုပို့သုံးလာတယ်2011ခုနှစ်ကမှ Snapchat ကပေါ်လာတာခုဒီသုံးတဲ့သူကတန်း200ရောက်ရှိနေပြီတဲ့အသုံးအများဆုံးကစေချော်သက်တွေဆိုပဲဗျ
ဆယ်ကျော်သက်တွေတက္ကသိုလ်ကောလိပ်ကျောင်းသူကျောင်းသားတွေမိတ်ဆွေတငယ်ချင်းတွေများတဲ့သူတွေ Snapchat သုံးနေကြတာအဆုံးပါပဲကျွန်တော်တို့လို IT စိတ်ဝင်စားတဲ့သူတွေလည်းသုံးနေကြတာပဲကိုသားညုံရဲ့မကြခင်အနာဂတ်မှာတော့ Snapchat သုံးတဲ့သူတွေပိုတော့များလာအောင်မယ်လို့ IT လောကမှာခန့်မှန်းနေကြတယ်ရှင့
်လူငယ်တွေသုံးတာများပြီဆိုရင်အဲ့ဒါကအလိုလိုကိုလူသိများနေမယ်ကြီးလာတာပဲမဟုတ်လားဗျအခုပဲကြည့်လေ CNN တို့ National Geographic တို့လိုမျိုးမီဒီယာလုပ်ငန်းကြီးတွေတောင်မှ Snapchat မှာသူတို့ရဲ့သတင်းတွေအစီအစဉ်တွေကိုတင်နေပြီလေ
အခု2015 January လကမှစခဲ့တဲ့ဒီ Snapchat ရဲ့ Discover ဆိုတဲ့ feature တစ်ကသတင်းတွေအစီအစဉ်တွေကို24နာရီတခါအစ်စ်ပြောင်းတင်ပေးနေတာပါ။အဲဒီ Snapchat Discover မှာသတင်းမီဒီယာ channel တွေအများကြီးပဲစောစောကကိုသားညို့ပြောတဲ့ CNN နဲ့ National Geographic အပြင် Yahoo News တို့နောက် People Magazine, Daily Mail သတင်းစာ, Comedy Central ဟာတာရုပ်သံ channel, နောက် Cosmopolitan Fashion Magazine,ESPN အားကစားရုပ်သံ channel နောက်အစားအသောက်တွေကိုအဓိကပြတဲ့ Food Network ရုပ်သံ channel တို့လည်းအဲဒီ Snapchat နဲ့ချိတ်ဆက်ပြီးတော့သူတို့ရဲ့သတင်းတွေအစီအစဉ်တွေကို Snapchat သုံးတဲ့သူတွေကြည့်လို့ရအောင်လို့တင်ပေးနေပါတယ်။တခုရှိတာဒီနေ့တင်တဲ့အစီအစဉ်က24နာရီပဲခန့်တဲ့အတွက်နောက်တစ်နေ့24နာရီကျော်ရင်တော့မရှိတော့ဘူး။နောက်ထပ်အစီအစဉ်တွေကအစားထိုးသွားပြီလေ
။လူမှုကူရက်တွေကြားမှာအာယုံများနေကြတဲ့မျိုးဆက်တဲ့လူငယ်တွေကသတင်းတွေကိုသိပ်ပြီးတော့အာယုံမဆိုင်ကြတော့ဘူးမဟုတ်လားဗျ။အဲ့ဒါကြောင့်မလို့ Snapchat ကကမ္ဘာမှာဖြစ်နေတာတွေလူငယ်တွေမျက်ချီမပြအောင်လို့အခုဒီ Discover ဆိုတဲ့ feature တစ်ကိုလုပ်ခဲ့တာတဲ့1980ပြည့်လွန်ပိုင်းကနေပြီးတော့တက်ကရစ် 2000 ပြည့်လွန်နှစ်စောပိုင်းဒီမှာမွေးကြတဲ့ Millennial မျိုးဆက်တွေအတွက်ကလူမှုကွန်ရက်တွေပေါ်မှာသတင်းတွေတဲ့တခြားသူတို့စိတ်ဝင်စားတဲ့ကိစ္စတွေနဲ့အချိန်ကုန်နေကြတာကြောင့်မလို့သူတို့အာရုံစိုက်မှုရောက်လို့ဒီလိုပဲကြိုးစားရတော့မယ်ဆိုပြီးတော့ USC Today သတင်းစာရဲ့ College ဆိုတဲ့ကဏ္ဍမှာဆောင်းပါးရေးထားပါတယ်
သတင်းမီဒီယာလုပ်ငန်းကြီးတွေအတွက်ကလည်းလူငယ်တွေရဲ့စိတ်ဝင်စားမှုရတယ်ဆိုရင်နောက်ဆက်တွဲအကျိုးအမြတ်တွေကများတယ်မလားအဲဒါကြောင့်လူငယ်တွေအကြိုက်လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေနောက်ကိုလိုက်နေကြရတယ်လေခုခေတ်လူငယ်တွေကတခုခုအပေါ်ကြာကြာအာရုံမဆိုင်ချင်ကြတော့မြန်မြန်နဲ့လွယ်လွယ်ခဏလေးအတွင်းမှာသူတို့ကိုဖန်ဆားလိုက်နိုင်မဲ့သတင်းတင်ပြမှုမျိုးတွေကိုလှုပ်လာကြရပြီဆိုတာ Snapchat Discover ကသက်တည်ပဲကိုသားညုံရဲ့
I Strategy Lab ဆိုတဲ့ Digital အကြံပေးအဖွဲ့တစ်ခုကလုပ်တဲ့စစ်တမ်းတစ်ခုမှာ2011ခုနှစ်တည်းကစပြီးတော့ Facebook နဲ့ Twitter ကိုမသုံးတော့တဲ့လူငယ်ပေါင်း3000လောက်ရှိတယ်လို့တွေးခဲ့ရတယ်။လူငယ်တွေကသူတို့ရဲ့မိဘတွေအဖိုးအဖွားတွေသုံးနေကြတဲ့လူမှုကွန်ရက်ကိုမသုံးကျင်ကြတော့ဘူးတဲ့။ဒါကြောင့်မလို့သူတို့နဲ့တက်တူရွယ်တူသုံးနေကြတဲ့ Snapchat ကိုပြောင်းပြီးတော့သုံးလာကြတာလို့ဆိုတယ်။အဲ့ဒီလိုအခြေအနေမှာပဲ Snapchat ကသတင်းမီဒီယာတွေအတွက်ကိုနေရာလုပေးလိုက်တော့မီဒီယာလုပ်ငန်းကြီးကြီးငယ်ငယ်ကလည်းနောက်ကျမကြံခဲ့ရလေအောင် Snapchat ရဲ့ Discover မှာပါဝင်ချိတ်ဆက်နေကြတယ်လို့ Online ဆောင်းပါးရှင်တွေကသုံးသပ်နေပါတယ်။
တခြားမကြည့်နဲ့လေအဆိုရာမက်ဒေါနာကိုပဲကြည့်သူ့ရဲ့ album ခွေအစ်စ်ထဲက Living for Love ဆိုတဲ့တချင်း MDV နဲ့ဒီတချင်း video ရိုက်တော့ပုံတွေကို Snapchat ပေါ်မှာတင်ခဲ့တာကိုသားညိုရဲ့ဒီ Snapchat Discover ကိုစတင်မိတ်ဆက်ခဲ့ပြီးတဲ့နောက်မှာပထမဆုံးတင်လိုက်တဲ့တချင်း video ပဲလေမက်ဒေါနာအခွေအစ်စ်ကိုဒီနှစ် March လမှာထုတ်ဖို့စီစဉ်ထားတာဒါပေမဲ့အဲ့ဒီခွေတွေကတချင်းတချို့ online ပေါ်မှာပေါက်ကြားခဲ့တယ်အဲ့လိုမျိုးပေါက်ကြားခဲ့ပြီးတဲ့နောက်မှာအခုလိုသူ့ရဲ့တချင်း video Snapchat သုံးတဲ့သူတွေအတွက်မျှဝေခဲ့တာပဲ
ီတာလောကမှာကြောကြားနေတာ20ကြောနေပြီဆိုတော့လေသူ့ရဲ့ကြောကြားမှုကိုခုခေတ်လူငယ်တွေကြားဆက်ရှိနေအောင်လို့ကြိုးစားတာလို့ဘလော့ဂါတချို့ကရေးကြတယ်လေတချို့ကလည်းဒီကိစ္စမှာမက်ဒေါ်နာဒက်ကို Snapchat ကပိုအမြတ်ထွက်လိမ့်မယ်လို့ပြောကြတယ
် gigaom.com ဆိုတဲ့နည်းပညာဆိုင်ရာ website ကစောင်းပါတစ်ခုမှပြောထားတယ်လို့ပေါ့ Snapchat application ကမီဒီယာအတွက်အရေးပါလာလိမ့်မယ်လို့လွန်ခဲ့တဲ့6လလောက်တုန်းကပြောရင်ခွက်ထိုးခွက်လန်ရေးစရာဖြစ်ပါလိမ့်မယ်တဲ့အခုအချိန်မှာတော့သူကအပြည့်အဝကိုမီဒီယာပလက်ဖောင်းတစ်ခုအဖြစ်ရပ်တည်နေပါပြီလို့သုံးသပ်ရေးထားတယ်လေ
ဓာတ်ပုံတွေကိုစိတ်ချလက်ချနဲ့ပြန်လည်ပို့ပေးနိုင်ဖို့စခဲ့တဲ့ app တစ်ခုက CNN လို့မီဒီယာလုပ်ငန်းကြီးတွေနဲ့တွဲပြီးတော့သတင်းတွေကိုချိတ်ဆက်တင်ပြနေပြီဆိုတော့လေအဲ့လိုမျိုးပြောရမှာပေါ့ဗျာ
Snapchat ကို Facebook က$3 billion နဲ့ဝယ်ဖို့ကန့်လန့်နေတဲ့အဲ့ဒါကို Snapchat ကပယ်ထားခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်လာသေးတယ်မလားအခုအချိန်မှာတော့ Snapchat ရဲ့တန်ဖိုးကဒေါ်လာ10 billion လောက်ရှိနေပြီလို့သုံးသပ်ခန့်မှန်းကြပါရဲ့ရှင်